မန္တလေးတိုင်းကစုံမျိုးကရဲကင်းစခန်းတစ်ခုနဲ့ပဲခူးညောင်လေးပင်မျိုးကရဲကင်းစခန်းတွေကိုတိုက်ခိုက်ခဲ့ပြီးရဲတပ်ဖွဲ့ဝင်တို့သေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေကပြောပါတယ်စစ်ကောင်စီဘက်ကတော့ငစုံရဲကင်းစခန်းတိုက်ခိုက်ခံရတယ်ဆိုတာအတည်ပြုပေမဲ့ညောင်လေးပင်အဝင်ကရဲကင်းတိုက်ခိုက်ခံရတယ်ဆိုတာကတော့မှန်မှန်ကန်ဘူးလို့တုံ့ပြန်ထားပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုင်ဦးကပြောပြပါမယ
်မန္တလေးတိုင်းမြင်းချက်ခရိုင်ငစုံမျိုးမင်းနေကုန်းရဲစခန်းကိုဂျွန်လ20ရက်နေ့ညပိုင်းမှာအချမ်းပဲလက်နက်ကင်တွေကတိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီပြန်ကြားရေးဘက်ကပြောဆိုပါတယ်။ဒေသခံ PDF တပ်ဖွဲ့တစ်ခုဖြစ်တဲ့ဇီရိုပြောက်ကြားတပ်ဖွဲ့ကတော့ငစုံမျိုးကမင်းနေကုန်းရဲစခန်းကိုသူတို့တိုက်ခိုက်ခဲ့တယ်လို့ဖော်ပြပြီးအဲ့ဒီတိုက်ပွဲမှာရဲတပ်ဖွဲ့ဝင်တွေဦးသေဆုံးတယ်လို့ပြောပါတယ
်။ကျွန်တော်တို့မင်းနေကက10နာရီမှာပေါ့နော်10နာရီမှာငစုံမျိုးနဲ့မင်းနေကုန်းရဲစခန်းကိုကျွန်တော်တို့ဝင်ရောက်တိုက်ခိုက်တာပါ။ကျွန်တော်10နာရီလောက်ကနေစပြီးအဲ့ဒီစခန်းပတ်ချာလေမှာကျွန်တော်တို့ကင်းမုန်းတွေဝင်လိုက်တယ်။ပြီးပြီးတော့ကျွန်တော်တို့ငြိမ်းတက်နေတယ်သူတို့ကအဲ့တော့ပေါက်စားပြီးတော့ကတားလေးတီးနေကြတယ်ဟိုဝင်ပြီးတော့ဟိုတိုက်ခိုက်လိုက်တာပါဗျာမင်းညာ7လကြီးမှာ3လောက်ပြီ7လကြီးမှာစတိုက်တာပါကျွန်တော်တို့ပြစ်ထားတဲ့ပုံစံနဲ့နေရာတော့ကတော့ဒီကြောင်ပေါက်ပြေမယ်လို့ကျွန်တော်ဒီစပါတယ်ကျွန်တော်တို့ကမန္တလေးကိုတွားရောက်ကူညီဖို့ကျွန်တော်တို့စီစဉ်နေတဲ့အချိန်ပေါ့နော်ကျွန်တော်အဖွဲ့တွေကနေရာဆုံးမှာရှိကြကြစီတော့လို့စီစဉ်နေတဲ့အချိန်မှာကျွန်တော်တို့ဒီကျဲတစ်ပြက်ပေါ့နော်ဒီစခန်းမှုကလည်းအိုင်နာမနဲ့နာမည်ကြီးနေတာဟိုမူးတဲ့ကတနက်ဒီဖောက်တာတို့အရင်ကမှဟိုကလောက်တာလုံးနေဆိုတော့ကျွန်တော်တို့အဲ့မှာတဲ့ຢາລີໂອຕີມັດມັດດາດາຕີຖາມມີໄລດາແລະດີຕະແກ່ໂອລໍດີເວສໍໄລແມ່ຊິປີລໍລັກຄຸລັກກະນີ້ເຈົ້າລູວີປີລໍສໍໄລດາບໍ່ຫ
ຍະຊົນຍະຕະແກ່ຕະແກ່ຄັນຫາດີສູລາໂອສິດກອງຊີປ່ຽນຈາຍີດາວິນກັນບໍຈົກຊໍມິນທຸງກະອະຕິພຸບຽວສູບີແມ່ຍະຕະພໍວິນນິອູເຕຊົງດາຫມໍເບຕູເບເຕຊົງແກ່ແດຈອງຕົກປ່ຽນບຽວສູບາແດບະໂກດາຍຍອງລີ້ເບອວິນກະຍະຕະແກ່ຕະຄູໂອບະໂກປີດູກາກວຍອີດັກກະວິນໄດປີສິດຕາແນຍແຄຄົນອູເຕຊົງແກ່ແດລູທົກປ່ຽນບີແມ່ညောင်လေးပင်ဝင်ရဲစခန်းတက်ခိုက်ခံရတာမရှိသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေဒီဆုံးတာမျိုးလည်းမရှိဘူးလို့စစ်ကောင်စီပြောခွင့်ရသူကသတင်းမီဒီယာတွေရဲ့မေးမြန်းချက်တွေကိုတုံ့ပြန်ထားပါတယ်။မနေ့ဂျွန်လ20ရက်နေ့မန္တလေးမြို့မှာတိုက်ပွဲတွေဖြစ်ပွားပြီးနောက်ပိုင်းမကွေးပဲခူးနဲ့ရန်ကုန်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကလက်တုံ့ပြန်သွားမယ်လို့ပူရဲကြေညာချက်ထုတ်ပြန်ပြီးနောက်မှာပဲအခုလိုတိုက်ခိုက်မှုသတင်းတွေထွက်ခဲ့တာပါ။ဖေဖော်ဝါရီလ10ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေနဲ့ကျန်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေကြောင့်ဂျွန်လ20ရက်နေ့အထိလုံခြုံရေးတပ်ဖွဲ့ဝင်60ကျော်သေဆုံးပြီးတရားရသူ400ဝန်းကျင်ရှိတယ်လို့မြန်မာစစ်ကောင်စီပြန်ကြားရေးဘက်ကထုတ်ပြန်ထားပါတယ်
။ငစုံရဲကင်းစခန်းတိုက်ခိုက်ခံရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုင်ဦးပြောပြသွားတာပါ။